အမေရိကန်သမ္မတဥဘာမားကသူ့ရဲ့နိုင်ငံတော်အခြေပြမိခွန်းထဲမှာမြန်မာပြည်ခီးစဉ်ရဲ့အတွေ့အကြုံကိုအလေးအနက်ထားထည့်သွင်းပြောဆိုသွားတဲ့အပေါ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလည်းကြိုဆိုလိုက်ပါတယ်အထူးကြံဖြစ်ခဲ့တဲ့မြန်မာနိုင်ငံကိုပြုပြင်ပြောင်းလဲရေးဖော်ဆောင်အောင်အမေရိကန်ပြည်ထောင်စုကဥဆောင်ဥရွက်ပြုပြီးတော့တွန်းအားပေးခဲ့တာဖြစ်တယ်လို့လည်းဆိုပါတယ်ဥဘာမားရဲ့မြန်မာအရေးမှတ်ချက်အပေါ်မှာတုံ့ပြန်ချက်အတချို့ကိုဒေါခင်ဆိုးဝင်းကစူးစီးတင်ပြပေးထားပါတယ်ရှင
်ကောင်းပါပြီရှင်သမ္မတဥဘာမားကအမေရိကန်ပြည်ထောင်စုဟာကမ္ဘာတဝန်စီးပွားရေးနဲ့အမျိုးသမီးစွမ်းရည်မြင့်မားရေးအတွက်ထိတွေ့ဆက်ဆံမှုတွေကြေကြေပြန့်ပြန့်လုပ်ပြီးတော့ကူညီအားပေးနေတယ်လို့နိုင်ငံတော်အခြေပြမိန့်ခွန်းမှာပြောဆိုရင်းနဲ့မနှစ်ကသူ့ရဲ့မြန်မာပြည်ခရီးစဉ်တွင်သူကိုယ်တိုင်မြင်တွေ့ခဲ့ရတဲ့တမိုင်းတွေနဲ့အပြောင်းအလဲကိုလည်းထည့်သွင်းပြောဆိုသွားပါတယ်။သမ္မတဥဘာမားကတမိုင်းတွေနဲ့အပြောင်းအလဲအခါသမယမှာအမေရိကန်ပြည်ထောင်စုဟာလွတ်မြောက်မှုကိုတောင့်တနေကြသူတွေအားလုံးရဲ့မီးရှို့တံဆောင်အဖြစ်ရပ်တည်နေစေဖြစ်တယ်လို့အခုလိုပြောဆိုသွားပါတယ
်။ I saw the power of hope last year in Rangoon in Burma. When Aung San Suu Kyi welcomed an American president into the home where she had been imprisoned for years. When thousands of Burmese lined the streets waving American flags, including a man who said, "There is justice and law in the United States. I want our country to be like that."
မင်းတကရန်ကုန်ကိုရောက်တော့မျော်လင့်ခြင်းရဲ့ခွန်အားတွေကိုကျွန်တော်တွေ့ခဲ့ရပါတယ်။ဒေါ်အောင်ဆန်းစုကြည်ကသူနှစ်ပေါင်းများစွာအကျဉ်းချခဲ့တဲ့သူ့ရဲ့နေအိမ်ကိုအမေရိကန်သမ္မတတဦးလာရောက်ခဲ့တဲ့အတွက်ခီးဦးကြိုဆိုခဲ့သလိုထောင်နဲ့ချီတဲ့မြန်မာပြည်သူတွေကလည်းလမ်းဘေးဝဲရာကနေအမေရိကန်အလံတွေကိုဟွေရမ်းပြီးကြိုဆိုခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုမှာတရားမျှတမှုနဲ့ဥပဒေစိုးမိုးရေးရှိသလိုမြန်မာပြည်မှာလည်းတရားမျှတမှုနဲ့ဥပဒေစိုးမိုးရေးရှိစေချင်ပါတယ်လို့ပြောတဲ့လူတယောက်လည်းကျွန်တော်ကိုကြိုဆိုတဲ့လူတူတဲမှာပါဝင်တာတွေ့ခဲ့ရပါတယ်
။သမ္မတဥဘာမားရဲ့ဒီမှတ်ချက်ကို NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်ကကြိုဆိုတယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အတွင်းရင်းမှူးဦးညံဝင်းက VOA ကိုအခုလိုပြောပြပါတယ်
။ဟုတ်ကဲ့ပါ။ဟိုကျွန်တော်တို့အခုမြန်မာနိုင်ငံမှာဖြစ်နေတဲ့အကြောင်းလဲတွေကအဲ့ဒီအနောက်နိုင်ငံကြီးများရဲ့ပါဝင်ပံ့ပိုးမှုတွေအများကြီးပါတယ်လို့ကျွန်တော်တို့ဒီလိုပဲမြင်ပါတယ်။ဒါကြောင့်အခုဒီဟာလဲတသမတ်တဲ့ဒီသဘောထားမျိုးထုတ်ပေါ်ပြောဆိုတာကျူးစိုးပါတယ်
။လွတ်မြောက်မှုကိုအကာအကွယ်ပေးတဲ့နေရာမှာအမေရိကန်ပြည်ထောင်စုဟာအမေရိကတိုက်ကနေအာဖရိကတိုက်အဆုံဥရောပတိုက်ကနေအာရှတိုက်အဆုံခိုင်မာတဲ့မဟာမိတ်အဖြစ်နဲ့ရပ်တည်နေတဲ့အကြောင်းလဲပြောဆိုသွားပါတယ်။ရှိနေမြကွန်ရဲ့ကိုစားရှိနေကြီးဦးလာထွန်းကတော့သမ္မတဥဘာမားရဲ့ဒီမှတ်ချက်ကိုထောက်ခံတယ်လို့အခုလိုပြောဆိုပါတယ်
။ဟောတရားမျှတမှုနဲ့ဥပဒေစိုးမိုးမှုကဒီနှစ်ပေါင်းများစွာပေါ့နော်ကျွန်တော်တို့လွတ်လပ်ပွင့်လင်းမှုဆုံးရှုံးနေတာနဲ့အမျှပဲကျွန်တော်တို့ဆုံးရှုံးနေတာဖြစ်ပါတယ်။အခုခါမှာတော့ဒီကျွန်တော်တို့ဥပဒေစိုးမိုးမှုနဲ့တရားမျှတမှုရရှိရေးကိုပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့ဥပဒေပညာရှင်တွေရောမကျွန်တော်တို့တက်ကြွလှူရှားတဲ့လူတွေအားလုံးကရောနောက်တစ်ခါနိုင်ငံတကာဟိုရှေ့နေအဖွဲ့ကြီးဥပဒေတိုင်းဝိုင်းရနေပြီးတော့လေဥအောင်ဆောင်ရနေတာကိုအားရဖွယ်ကကျွန်တော်တို့တွေ့ရပါတယ်ကျွန်တော်တို့အနေနဲ့လည်းဒီဟာကိုကျွန်တော်တို့စူးစမ်းအထောက်နေတာဖြစ်တဲ့သမရာကြီးရဲ့ပြောစကားကကျွန်တော်တို့အားလုံးအတွက်အင်မတန်မှကိုအားကောင်းနေထောက်ခံပေးမှုဖြစ်ပါလိမ့်မယ်
ရန်ကုန်မြို့ကိုခိတ္တအလေရောက်နေတဲ့အမေရိကန်ပြည်ထောင်စုမှာအခြေချနေထိုင်သူရုပ်ရှင်မင်းသမီးအဆိုတော်မေဆွေကလည်းသမ္မတဥဘာမားရဲ့မိန့်ခွန်းပါမြမအရေးမှတ်ချက်နဲ့ပတ်သက်လို့သူ့ရဲ့သဘောထားအမြင်ကို VOA ကိုအခုလိုပြောပြပါတယ်
။မမကတော့သူပြောတဲ့ဟာကမာပြေအတွက်ကိုကောင်းစေတဲ့ဟိုရည်ရွယ်ချက်နဲ့ပြောတဲ့အတွက်ကြောင့်မလို့ဖြစ်လဲဖြစ်နိုင်လိမ့်မယ်လို့လည်းမျှော်လင့်နေဒီလိုလဲဖြစ်လာလိမ့်မယ်လို့ကျွန်မစိတ်ထဲမှာပေါ့နော်အဲ့လိုလေးတော့ထင်ပါတယ်ကောင်းပါတယ်အဲ့ဒီဥစ္စာကတော့နောက်တစ်ခုကလည်းဘာပဲဖြစ်ဖြစ်သူဗမာပြည်ကိုလည်းရောက်ခူးသွားတယ်။နောက်ပြီးတော့ဗမာပြည်ကိုလည်းစိတ်ဝင်စားနဲ့ဒီလိုလေးတစ်စိတ်တစ်ဆောင်ပေါ့နော်။သူ့ရဲ့မိန်းကွန်းနေထဲမှာထုတ်ထုတ်ပြီးပြောလာတဲ့အတွက်ကြောင့်မလို့ကျမတို့ဗမာပြည်ဟာအရင်တော့လို isolated မဖြစ်နေတော့ပဲနဲ့တဖြည်းဖြည်းဖြည်းဖြည်းနဲ့မျက်စိကျဲပြီးတော့တာယာဝါပြောတဲ့နိုင်ငံကြီးတစ်ခုဖြစ်လိမ့်မယ်လို့ကျမကတော့မျှော်လင့်ပါတယ်။အဲ့လိုလဲထင်ပါတယ်
။ American ပြည်တော်စုဟာကမ္ဘာတဝန်းမွေးရပါအခွင့်အရေးတောင်းဆိုနေကြသူတွေနဲ့အတူရပ်တည်နေပြီးတော့တီငိမ့်နဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်ထောက်ခံနေတဲ့အကြောင်းသမ္မတဥဘာမားကနိုင်ငံတော်အခြေပြမိန့်ခွန်းမှာအလေးအနက်ထည့်သွင်းပြောဆိုသွားပါတယ်ရှင်။